နေပြည်တော်ကိုရောက်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နှစ်ပုတ်ခွဲပြီးတွေ့ဆုံခဲ့ရမှာပထမအဖွဲ့နဲ့ကတော့ငင်းငင်းလုပ်ငန်းစဉ်ကိုလမ်းကြောင်းတစ်ခုနဲ့ဆွေးနွေးနိုင်ဖို့အဓိကဆွေးနွေးနိုင်ခဲ့ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော်ကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေပေးပို့ထားပါတယ်
ဟုတ်ကဲ့ဒီတော့ငင်းချင်းညီလာက27ရာစုပင်လုံတတိယစည်းဝေးကိုအစိုးရရဲ့ဖိတ်ကြားမှုနဲ့တရုတ်အစိုးရရဲ့ဂျောင်းဝင်ဆောင်ရွက်မှုကြောင့်ပါဝင်တက်ရောက်လာတဲ့မြောက်ပိုင်းအဖွဲ့အစည်းဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော်ကအခုလိုပြောပါတယ်
ဒီနေ့တော့ဆက်လက်ပါနိုင်ငံတော်အစိုးရမှပုံပေါ်ဒီမှာဝါအောင်ရတော့ SSC ရေမန္တလေးရေဒီကနေ့ပြည်တော်ပေါ်တော့ဟိုတို့သုံးဆယ်တော့နှစ်ယောက်ဒီကျွန်တော်ပြည်တော်ကျွန်တော်ပြောဟိုဒီပေါ်ကြည့်ကျွန်တော်တော့မင်းနဲ့သတိရဖြစ်ပါလားအဓိကတော့ကျွန်တော်တို့ဘက်ကအဲ့ဒီကိစ္စကလည်းအရင်ကစားတဲ့စာတမ်းပေါ်မှာသူကတော့သူကတော့သူကတော့အကြောင်းကိုဆက်လာပါပဲပြီးတော့အဖွဲ့သောင်းဆောင်ဦးကျော်ကောင်ကဒီစီးပြီးတော့ဒီကစီးပေါ်မှာဆက်ရှိတဲ့ဆိုးသဘောစားတွေကိုဟိုကျင်ကြပါဖြစ်ပါတယ်ပြီးတော့နိုင်ငံတော်အစိုးရပုဂ္ဂိုလ်ကလည်းဟိုသူတို့ကသဘောစားတွေချို့ကိုကျွန်တော်တို့ဆင်ကြပါတယ်
ကျုပ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးမှုကော်မတီကိုပူးပေါင်းဖွဲ့စည်းထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမှထားပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုထားတာဖြစ်ပါတယ်ပထမဆုံးပြည်သူဆွေးနွေးတဲ့အဖွဲ့တွေဟာအပြစ်ခတ်ရစဲရေးအတွက် bilateral ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တည်ဆုံရာမှာငင်းချမ်းကြီးနိုင်ငံရေးကိစ္စရပ်တွေကိုပြည်ချဆွေးနွေးဖို့အတွက်ညှိနှိုင်းနိုင်ခဲ့တယ်လို့ဗိုလ်ချုပ်ကွန်မော်ကပြောပါတယ
်။ဒီ27ရက်သစ်ပင်လို့အချိန်ကိုလာတယ်ဆိုတော့စိတ်ကြိုက်ကြပါလေ။ဟိုအရင်ကအိမ်မပြုတ်တယ်။ဒီကျွန်တော်တက်ရောက်တဲ့အခွက်တယ်လို့အိမ်မပြုတ်တဲ့ဘောလုံးတွေလာတာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ဟိုဆွေးနွေးပွဲတွေဟာဒီလိုသူ့အစ်စ်တင်းနဲ့သူစစ်ကြသွားနေတဲ့အိမ်လုံးအချိန်ကြီးလို့မဟုတ်ပဲနဲ့တခြားအရှင်တခုကရှင်နေတင်တယ်လို့ကျွန်တော်အပြန်အလှန်ဒီလိုပဲမှတ်ချက်ပြုခဲ့တာဖြစ်ပါတယ်အဲ့တော့ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကတော့ပြန်ပြီးတန့်ရှင်နေလို့ဖြစ်ပါတယ
်ရှင်နေမှုတွေနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးဖို့အတွက်စိုးပြက်မှာဖြစ်ကြောင်းပြောဆိုတယ်လို့တချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချရေးနဲ့ပတ်သက်လို့တော့တခြားဆွေးနွေးတာမရှိကြောင်းအခုလိုဆက်ပြောပါတယ်
ဟိုကကွေးကြီးကြုံရတယ်အဲ့ဒီကိစ္စကိုမပြောပါဘူးအခုပြောတဲ့ဒီကိစ္စဟိုစိတ်ဆက်မှုတစ်ခုကိုလုပ်ဖို့လိုတယ်ဆိုတော့အပိုင်းကိုပြောပါတယ်ဘာဖြစ်လို့ဆိုဒီချိန်ကဟိုကျွန်တော်တို့ CIO ရဲ့အရေးကိုပြောဖို့စိတ်ဆက်မဟုတ်ဘဲနဲ့ခုနကပတ်စတဲ့အရေးကိုပြောတာဖြစ်နေတဲ့အခုစိတ်ဆက်မှုဆွေးနွေးပါဦ
းလက်ရှိအချိန်ကြီးတော့စိုးရနဲ့တက်မတော်က FPNCC ကိုအတိမတ်ကြည့်ထားတာမရှိသလိုဒီကနေ့ပြေဆုံးရမှာလဲ FPNCC ကိုလက်ခံတာလက်မခံတာနဲ့ပတ်သက်လို့ဆွေးနွေးတာမရှိခဲ့ပါဘူးဒီလိုတွေ့ဆုံရမှာတော့ဘဝမိုင်းလာ SSPP ကိုရှမ်းမြောင်းနဲ့ KIO အဖွဲ့ဝင်နဲ့တွေ့ဆုံပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာ TNLA ကိုပလောင် NDAA ကိုကိုကအေအေကိုဇကိုင်းတပ်ဖွဲ့ဝင်နဲ့ဆက်လက်ဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတရားသတင်းမရရှိသေးပါဘူးဒီလစတီနီကတော့မြောက်ပိုင်းအဖွဲ့တွေကအပြစ်ခတ်ရစေးရေးအတွက် bilateral ကနှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၄ဖွဲ့ဟာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့လက်မှတ်ရေးထိုးသေးတဲ့ကျန်းအဖွဲ့၃ဖွဲ့ဟာဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံခဲ့ကြပါတယ်ကျမတို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးရမှာတော့နှစ်ဖက်အပြုသဘောဆောင်တဲ့တွေ့ဆုံပွဲဖြစ်ကြောင်းနဲ့ NCA မှာပါဝင်တဲ့မူပေါင်းတွေကိုပြန်လည်သုံးသပ်ရေးအတွက်သဘောတူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းနဲ့ပတ်သက်လို့တရားအကြည့်ပြုချက်များရှိသေးပေမဲ့လမ်းမဲရက်မှာကျင်းပဖို့ရှိနေတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ဖော်ပြောဆိုမဲ့အခြေအနေရှိကြောင်းသုံးသပ်တာပဲရှိနေပါတယ်။